လေကျောလူတက်မှုအယူခံနောက်ဆုံးအခြေအနေကိုဆက်လက်တင်ပြမှာပါဒီကိစ္စကိုကူညီဆောင်ရွက်ဖို့တမနာဦးသိန်းစိန်အစိုးရကနေပညာရှင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုထိုင်းနိုင်ငံကိုဆေးလွှတ်ခဲ့ပါတယ်အဲ့ဒီမှာဥပဒေပညာရှင်တဦးမှုကင်းဆေးပညာဆိုင်ရာကျွမ်းကျင်သူတဦးနဲ့မြန်မာနိုင်ငံရှင်နေများကောင်စီကကိုယ်စားလှယ်တဦးစတဲ့ကိုယ်စားလှယ်တွေပါဝင်ပြီးတော့ဒီသုံးဦးဟာလေကျောတေတံကြာခံနေရတဲ့လူငယ်နှစ်ဦးနဲ့ပတ်သက်ပြီးတော့ထိုင်းရှင်းနေများကောင်စီနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီကနေ့မှာတော့တေတံကြာခံနေရတဲ့ဒီမြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံမှာဖြစ်ပါတယ် VOA သတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကော့တောင်အဖမ်းဖြေကျွန်းလို့ခေါ်တဲ့လေကျောမှာဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရှေ့ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတေတံချမှတ်လိုက်ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကိုကန့်ကွက်ဆန္ဒပြပွဲတွေမြန်မာနိုင်ငံတဝမ်းမှာဖြစ်ပေါ်ခဲ့တာပါဒီနောက်မှာတော့လက်ကျောလူတက်မှုအတွက်အယူခံဆက်တက်နိုင်ဖို့အထောက်အပံ့ဖြစ်စေနိုင်မဲ့ကျွမ်းကျင်တဲ့ပညာရှင်တွေကိုမြန်မာတန်ရုံးစုံစမ်းရေးကော်မတီကမြန်မာအစိုးရကိုတောင်းဆိုထားပြီးတဲ့နောက်အင်္ဂါနေ့မှာတော့မြန်မာအစိုးရဘက်ကလွှတ်လိုက်တဲ့ကိုယ်စားလှယ်တွေထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပြီးထိုင်းရှိတဲ့များကောင်စီနဲ့လေကျောလူတက်မှုကိစ္စနဲ့ပတ်သက်လို့အယူခံဆက်တက်ဖို့အတွက်ပြင်ဆင်မှုတွေစတင်နေပြီဖြစ်တယ်ဆိုပြီးမြန်မာတန်ရုံးအထူးစုံစမ်းရေးကော်မတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးကျော်တောင်းကပြောပါတယ်
။မြန်မာနိုင်ငံအခြေအနေများအကောင့်ကြီးကကျွမ်းကျင်တဲ့ဥပဒေပညာရှင်ရဲ့နောက်ပြီးတော့အဲ့ဒီမှုကင်းဆိုင်ရာကျွမ်းကျင်တဲ့ဆရာဝန်ရဲ့နောက်ပြီးတော့ဥပဒေပိုင်းရာကျွမ်းကျင်တဲ့ဥပဒေပညာရှင်ရဲ့သူတို့သုံးယောက်ကမနေ့ကရောက်တယ်။ဒီနေ့ရောက်တော့သူတို့တွေနဲ့ကျွန်တော်တို့ဒီအထူးစွန်စမ်းရေးကော်မတီတို့ကစီဝေးလောက်တယ်။စီဝေးလောက်ပြီးတော့မနေ့က၄နာရီမှာရှင်းနေရကောင်စီကိုသွားပြီးတော့မှမုခင်သွားပြန်နိုင်လို့စကားပြောကြတယ်။ဒီနေ့မှာမြန်မာတိုင်းဝန်ထဲမှာနေပြီးတော့အဲ့ဒီအမှုခင်ဆင်းကနေပြီးတော့မှဆွေးချက်တွေဆုံးဖြတ်ချက်တွေပြည်တိုင်းရှင်းမမှုတွေကိုအပြန်အလှန်သုံးသပ်တာကိုအဲ့ထိုင်းရှင်းနေများကောင်စီနဲ့ခုနေပြီးတော့အခြေလုပ်ထားတဲ့အရာရှိကြီး၃ယောက်နဲ့ကျွန်တော်တို့အပြန်အလှန်စကားပြောရတယ်။မနေ့ကကြားတဲ့အခါမှာတာယုံသူစုံရမ်းရေးကော်မတီနဲ့နေပြည်တော်ဆုတ်တဲ့ကိုယ်စားလှယ်ဖွဲ့နဲ့မနေ့ကဟာအဲ့ဒီကလေးတွေရှိနေတဲ့နကိုစီသမရအချင်းချောင်ကိုတွားဖို့ရှိတယ
်။ပြောင်စုရှင်းနေချုပ်ယုံကဥပဒေပညာရှင်ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်ချိုအောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကမှုကင်းစစ်ပညာဆိုင်ရာကျွမ်းကျင်သူရဲမှူးကြီးစိုးနိုင်ဦးမြန်မာနိုင်ငံရှေ့နေများကောင်စီကအယူခံမှုဆိုင်ရာကျွမ်းကျင်သူဦးဖေခင်တို့ဟာထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးအမှုအတွက်အထောက်အပံ့ဖြစ်စေဖို့အတွက်ရောက်ရှိလာခဲ့တာပါသူတို့တွေဟာကျွမ်းကျင်တဲ့ပညာရှင်တွေဖြစ်တဲ့အတွက်လက်ကျွန်းမှုနဲ့ပတ်သက်လို့နောက်ထပ်အချက်အလက်အသစ်တွေထည့်ရနိုင်ဖို့အတွက်မျှော်လင့်တယ်လို့လည်းဦးကျော်တောင်းကဆိုပါတယ်
ကျွန်တော်တို့ကွန်ဝဲတဲ့နေရာကလေးတွေနဲ့တွေ့တိုင်းတွေ့တိုင်းကိုမေးမြန်းခဲ့တဲ့ခေတ်ကျတယ်မှာအမှုခင်းနဲ့ပတ်သက်ပြီးတော့မှမတိဘူးမရှိဘူးဆိုတာပဲသူတို့တွေဘူးခါခဲ့တာကိုဆိုတော့သူတို့ဘာတွေသိရှိထားတာရှိသေးတယ်ကာယကံရှင်အဖြစ်စွတ်စွဲခံထားရတဲ့လူတွေဒီတရေလိုလိုစွတ်စွဲခံရုံမကဒီတိုင်းချမှတ်ခံရတဲ့ကလေးတွေရှိတာပါချက်နဲ့ပြေချမ်းနေရမလို့ဆိုတာကျွန်တော်အနေနဲ့သူစိတ်ဝင်စားတယ်လို့အဲ့ဒီပါချက်တဲ့တွေရနိုင်မလဲဘယ်သူတွေဒီကိစ္စတွေသိတယ်လဲမင်းတို့ရောပါတွေကိုသိခဲ့တယ်ဆိုတာတော့ကျွန်တော်တော့ဟိုဘာပဲပြောပြောသူတို့တွေဒီပြောလာဆိုလာအောင်တော့ကျွန်တော်မေးမယ်လို့တော့သိခါတာရှိတယ်ကြာ
မြန်မာရှေ့ပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံရတဲ့မြန်မာလူငယ်2ယောက်ကတော့တက်ပြမှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ချောင်းချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆက်ဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တစ်နှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှတ်9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ပေးခဲ့တာဖြစ်ပါတယ်ရှင်